ုနယ်ရုပ်မြင်သံကြားအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်လေးကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်လေးကိုမနက်6:00ကနေ8:00အထိနဲ့ည9:00ကနေ10:00အထိအချိန်မီပါထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်လေးကိုတော့မေးစဉ်ည9:00ကနေ8:00ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေရပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုးလူဆောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။VOA American အတန်းကားလေးပြောတန်းနှင့်တက်ဆက်နေကြပါ COVID ကာယောဂါအခြေအနေကန့်သက်တွေကြောင့်ကျွန်တော်တို့ရဲ့တန်းနှင့်အစီအစဉ်တွေပြောင်းလဲတက်ဆက်နေပါတယ်ပုံမှန်တက်ဆက်နေကြစနေညပိုင်းဒဲဒီလိုက်အစီအစဉ်နေရာမှာစနေညနိုင်ငံရေးစနုပ်ပွဲနဲ့အစားထိုးတက်ဆက်ပေးပါမယ်ဒီတစ်ပတ်ချင်းမှာတော့ဒီလာမယ့်ရွေးကောက်ပွဲမှာမဲပေးရမပေးရဆိုတဲ့ online ပေါ်ကညှဉ်းခုံပြောဆိုမှုတွေနဲ့ပတ်သက်လို့စနေတက်ဆက်မှာဖြစ်ပါတယ်ဒင်းစာဆရာကိုစင်ဝင်းနဲ့ Notebook Community ကကိုထွန်းလင်းချက်တို့ကိုဆက်သွယ်မေးမြန်းထားပါတယ်ကျွန်တော်တားညစ်ဦးပါခုလာမယ့်ရွေးကောက်ပွဲအတွက်မှာမဲသွားမပေးရဘူးဆိုတဲ့ Notebook Community ဆိုတဲ့ online အဖွဲ့ပေါ်လာခဲ့တဲ့နောက်မဲမပေးဘူးဆိုတဲ့အပေါ်မှာအပြန်အလှန်ဝေဖန်ပြောဆိုတာတွေတော်လေးကြီးရထားခဲ့ပါတယ်။မဲမပေးတာဟာရွေးကောက်ပွဲစနစ်ကိုမယုံကြည်တာ၊ဒီမိုကရေစီကိုမယုံကြည်တာဆိုပြီးတော့ဝေဖန်ချက်တွေရှိတယ်လို့ပဲအနာရ NLD ပါတီမဲမရအောင်လို့အဖွဲ့တစ်ခုခုကနေပြီးတော့နောက်ွယ်ကနေလှုပ်ရှားနေတာဆိုတဲ့တံပြရတွေလည်းရှိနေကြပါတယ်။ဒါကြောင့်မလို့အရင်ဆုံးတော့ဒီ Notebook Community ဆိုတဲ့ online အစုလေးကိုထူထောင်သူတွေတဲကတူဦးဖြစ်တဲ့ကိုထွန်းလင်းထက်ကိုကျွန်တော်သူ့ရဲ့အမြင်အရင်မေးကြည့်ပါမယ်။ကိုထွန်းလင်းထက်ရဲ့အရင်ဆုံးတော့ဒီကိုထွန်းလင်းထက်တို့ရဲ့ Notebook မဲမပီးဆိုတဲ့စဉ်းစားချက်အဲ့ဒါလေးကိုအရင်ရှင်းပြပေးပါလားဗျ။
အရင်ဆုံးတော့တာလိုက်စုလေးနဲ့လွဲနာတိုင်းနေရာလေးလို့ကျွန်တော်သိချင်ကြတာပေါ့နော်။ဟိုစပြီးတော့ကျွန်တော်တို့ဇူလိုင်9ရက်နေ့မှာအစပြီးလုပ်တယ်ပေါ့နော်ဒီကားကတော့ကျွန်တော်တို့ကမဲပေးဖို့မလုံးစော်ဘူးဒါပေမဲ့ဒီမဲပေးဖို့ဆောက်ရထားတဲ့ကျွန်တော်မြန်မာနိုင်ငံသားတွေဟိုခရီးဆက်ဆက်ခါတာမျိုးဟိုဒါအမုန်းစလိုက်ပဲခါတာမျိုးရှိရင်ကျွန်တော်နိုင်ငံသားအချင်းချင်းဖိမဖို့ဆိုပြီးတော့မှဒီဆက်ပြီးတော့မှကျွန်တော်တို့ကဒီ Notebook Community ဆိုတာမျိုးကျွန်တော်စမိတာပေါ့ဟိုအဓိကရည်ရတာကတော့ကျွန်တော်ဒီ Notebook ဟိုမဲမပေးဖို့ဆုံးဖြတ်လိုက်မိတဲ့အတွက်ဒီဟိုဟိုခွဲခြားဆက်ဆံခံရတာတွေဟိုပေါ်ကပြောခံရတာတွေရှိရင်ဟိုကျွန်တော်တို့ဒီဟိုကနိုင်ငံအချင်းချင်းကိုညီအိမအစားနာဆက်ရွယ်ချက်သက်သာတာဟုတ်ကဲ့အ
ဲ့တော့ခွဲခြားဆက်ဆံခံရတဲ့ဆိုတဲ့သဘောကဘယ်လိုမျိုးလဲခင်ဗျဟု
တ်ခွဲခြားဆက်ဆံခံရတဲ့ဆိုတာကတော့ကျွန်တော်တို့ဒီမဲမပေးခြင်းကိုဆုံးဖြတ်လိုက်တာကဒီလွတ်လပ်တဲ့ရွေးချယ်မှုတစ်ခုမဟုတ်ဘဲနဲ့ဟိုအမားတစ်ခုကျင့်လိုက်တာမျိုးနောက်ပတ်ဒီနိုင်ငံသားခွင့်ပြုတဲ့ဆိုင်တန်တော့ဒါမျိုးနောက်ပြီးတော့အစိုးရကဘယ်ဘယ်ဝင်မရှိတော့ဒီလိုမျိုးနောက်ပြီးတော့ကျွန်တော်ဒီဒီဘယ်လိုခေါ်မလဲစဉ်းစားဉာဏ်တိမ်နဲ့လူတွေအဖြစ်ပြောဆိုခံရတာပြီးနောက်တစ်ခုကကျတော့ကျွန်တော်ဒီမဟုတ်မဟုတ်ကျွန်တော်ဟိုဖွဲ့စည်းနဲ့ပေးစာဒီဖွဲ့စည်းနဲ့ပေးစာအဲ့လိုမျိုးဟိုပေးစာဆွဆွဲခံရတာမျိုးဆိုလိုတာပါခင်ဗျာ
ဟုတ်ကဲ့အခုလေ online ပေါ်မှာကျွန်တော်သတိထားမိတာဒီဒုပုံနဲ့ပတ်သက်လို့အဲ့လိုပြောဆိုနေကြတာလေးဝေဖန်နေကြတယ်ဒီတော်များအပြန်လာတွေ့ပါတယ်ခင်ဗျာအဲ့တော့ကောတုံးလေးတက်တော့ခုနကပြောတာက notebook မပေးခြင်းတဲ့သူတွေကိုယ့်အကိုစူးစီးတဲ့သဘောမျိုးပဲတက်တက်စီယုံဖို့ရှိပါလား။ဥမာမဲမသွားပေးမပေးကြဘူးဆိုရင်စီယုံလို့ရှာမှုလုပ်ဖို့ရှိပါလား
။အဲလုံးဝလုံးမမဟုတ်ပါဘူးခင်ဗျာ။နောက်ပြီးကျတော့ဟိုမလုံးယုံနေမှာကဟိုကျွန်တော်စိတ်မကောင်းဖြစ်မိပါတယ်။ဟိုကျွန်တော်တို့ကြောင့်မပေးမဲ့လူတွေစိတ်နောက်ချက်ဖြစ်မယ်ဆိုရင်ကျွန်တော်တောင်းပါပါခင်ဗျာ။
ဟုတ်ကဲ့အဲ့တော့ကိုတုံးလေးတက်တော့ကအဓိကတော့မဲမပေးမဲ့လူတွေအချင်းချင်း community ဖွဲ့တဲ့သဘောပဲဆိုလိုတာက
ဟုတ်ပါခင်ဗျာဟိုဟာဒီမင်းမင်းမပေးဟိုဥပဒေစာခံရတာလေအမုန်းစကားတွေတိုက်ခိုက်ခံရတာမျိုးရှိရင်ကျွန်တော်တို့ကဟိုကုညီပေးမှတဲ့သဘောမျိုးပါခင်ဗျာအ
ဲ့တော့ခုနကကိုထွန်းလင်းထက်တို့ကရွေးကောက်ပွဲသွားမင်းမပေးကြဘူးတဲ့လောက်ကြတာပေါ့နော် notebook ပေါ့ဒါပေမဲ့ခုနကတခြားရွေးချယ်စရာမရှိလို့လားဥမာဆိုရင် vote no လို့ဟာမျိုးပေါ့နော်သွားပေးပေးမယ်ဒါပေမဲ့ကိုပေးဘယ်သူမှမင်းမပေးဘူးဆိုတဲ့ဟာမျိုးပေါ့ဟိုပေးမယ်ဖြစ်အောင်လုပ်တဲ့သဘောဖြစ်တခြားရွေးချယ်စရာမရှိတော့လို့လား
โอเคဒီကျေတာရှိခြင်းမရှိခြင်းဆိုရတယ်ကျွန်တော်တို့ကဟိုစိတ်သက်သွားတဲ့သဘောပါပဲစိတ်သက်ရတဲ့အဓိကအကြောင်းရင်းကတော့ပထမအကြောင်းရင်းကတော့ကျွန်တော်တို့ဒီလက်ရှိနိုင်ငံရေးခင်ဗျာဒီကျွန်တော်တို့ဒီအမုန်းတရားတွေပေါ်အခြေခံနေတယ်ဟိုတစ်ဖက်နဲ့တစ်ဖက်ဘက်ပေါ်အခြေခံနေပြီးတော့မှဟိုနိုင်ငံတော်ကိုဆိုတာထက်
ဟိုနိုင်ငံချင်းတက်ထမှုပေါ်မှာအခြေခံနေကြတဲ့နိုင်ငံရေးကိစ္စကိုကျွန်တော်တို့ကဟိုစိတ်ပြက်တာစိတ်ပြက်တာပါလေဒါကဒါတော့ကျွန်တော်တို့တက်ဟိုတခြားဟိုတူးချင်းတွေဟိုမတူညီဖြစ်ပါတယ်မဟုတ်လားနောက်တစ်ခုနောက်တစ်ခုကပါလဲဆိုတော့ကျွန်တော်ဒီဒီကိစ္စက9နှစ်မှာကျွန်တော်နိုင်ငံရဲ့တိုင်းရင်းသားစီးလုံးညီညွတ်မှုကဟိုအစည်းကလာကြိုးပွဲလာတယ်ဟိုအထိုင်မှာအဖြစ်ဖြစ်ဟိုအချိန်မှာအဖြစ်ဖြစ်ဒီတရားမှာဖြစ်မောမှာဖြစ်တော့တိစ္ဆာကြိုးပွဲလာတာနဲ့ပတ်သက်ပြီးကျွန်တော်ပြောစရာအချက်တစ်ချက်ရှိတယ်ဗျာပရမတ်ချက်ကဟိုအဲ့လိုပြုတ်ွဲမှာကိုကျွန်တော်ရန်ဆိုးနေတယ်ဒုတိယချက်ကပါလဲဆိုတော့အဲ့လိုပြုတ်ွဲအောင်လှုပ်ချင်းမလှုပ်ချင်းနဲ့ပတ်သက်ပြီးတော့မှကျွန်တော်မှကျွန်တော်ပမာပါတော့ဟိုကျွန်တော်ပမာလည်းတာဝန်ရှိရလို့တစ်ဖက်မှာဆက်သားလာရတယ်အဲ့ကြောင့်ဟိုနောက်တက်မဲ့ဆိုတာကကျွန်တော်တို့ဒီတိုင်းသားစီလုံးညီမှုကိုတက်ပြီးပြုတ်ွဲအောင်လှုပ်တာလို့ဟိုဖြစ်လာမယ်လို့ကျွန်တော်စိတ်ထဲမှာခံစားရတယ်ပေါ့နော်ဟိုခံစားရတာနဲ့ပတ်သက်ပြီးတော့မှဟိုကျွန်တော်တို့ဟိုအစ်မဟိုကလန်းလန်းလေးပဲနေလိုက်ချင်တော့တယ်ဆိုတော့ဆန်သားမှုမျိုးဖြစ်မိတယ်ကျွန်တော်ဘာမှလည်းမပြောင်းလဲနိုင်ဘူးကျွန်တော်မှရွေးချယ်ဟိုကိုသားတော်တော်များများရွေးချယ်တာတခုရှိလားလို့မေးတဲ့ဟာနဲ့ပတ်သက်ပြီးတော့ကျွန်တော်ဟိုရွေးချယ်တာလည်းမရှိဘူးကျွန်တော်ဘာမှလည်းမလုံးနိုင်တဲ့တော့ကျွန်တော်ဟိုကလန်းလန်းလေးပဲကျွန်တော်နေလိုက်ချင်တော့တယ်အဲ့လိုမျိုးဖြစ်တာပ
ါလို့ဘုတ်ကွန်မြူနတီကကိုထုံးလင်းချက်ဖြစ်ပါတယ်သူတို့ပြောရဆိုရင်တော့သူတို့ဟာလှုပ်ရှားရေးအဖွဲ့မဟုတ်ပါဘူးတဲ့သူတို့အနေနဲ့ဒီစိတ်တူသဘောတူလူချင်းချင်းစုဖွဲ့ထားတဲ့သဘောလို့ဆိုပါတယ်ဒါပေမဲ့မြန်မာအွန်လိုင်းတွေပေါ်မှာတော့မဲမဲပီးရေးဆိုရှားမှုဆိုတာကတော့အတော်လေးညံ့နေပါတယ်အတော်လေးကြည့်ရထားနေပါတယ်။ဒင်းစာဆရာကုစေဝင်းကိုဒါနဲ့ပတ်သက်လို့မီးချင်ပါတယ်။အခုလိုမဲမဲပီးရေးပြောဆိုလှုပ်ရှားလာတာတွေနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲဗျ။ဒီအခြေအနေကလည်းဘာကြောင့်ဖြစ်လာသလဲဆိုတာကိုသူအရင်ဆုံးသုံးသပ်ပြီးပါလား
။ဒီမိုကရေစီရွေးကောက်ပွဲမပေးခွင့်ထားရှိတာလည်းတိတ်တော့မကြသေးဘူးတကယ်ဟိုမှာအာလို့မြန်မာပြားတော်ပိုင်းမှာလည်းရှိနေသေးတယ်ပေါ့နော်။အဲ့လိုဟာနေအခုမဲသွားမထဲနဲ့ဟဲ့လား notebook ဆိုတဲ့အတန်ကြားလာတာကြားလာတယ်ကျွန်တော်နားလာတော့ကိုမဲပြရမယ်ကိုစလေလောင်းနေတယ်မှာကိုကြိုက်နှစ်တက်တယ်ကိုရွေးချယ်လောက်တဲ့ကိုစလေလောင်းနေအယောက်မှမပါဘူးဆိုတဲ့အမြင်အယူဆပေါ့နော်အဲ့တော့ငါတို့သွားပြီးလေမထူးပါဘူးပေါ့အဲ့လားလူများသူကြိုက်တာတစ်မျိုးငါတို့ကြိုက်တာတစ်မျိုးအဲ့တော့ငါတို့ဘာလို့သွားပြီးမှလဲဆိုတဲ့အမြင်နဲ့မပြီးပဲနေတာကောင်းတယ်ဆိုတဲ့ဟာဒါကသူတို့အဲ့လိုပေါ်လာတယ်လို့ကျွန်တော်ထင်တယ်သို့တော့ကျွန်တော်ရဲ့အယူအဆကပြည်ချက်ကကျမ်းမာတဲ့ဒီမိုကရေစီကိုတည်ဆောက်ဖို့အတွက်ကနိုင်ငံသားတိုင်းဟာ active participation မဟုတ်သက်ကြွတဲ့ပါဝင်ဆောင်ရွက်မှုတွေလုပ်ဖို့အပါတယ်နော်မဲပီးခြင်းရဲ့ဟာကိုပြုမှုကိုလိုအပ်ပါတယ်မှတ်ပါတယ်ဒီလိုအခြေအနေမျိုးမှာဟောတခါလေကြရင်ဟိုစိတ်တက်တဲ့ဟာဖြစ်တာပေါ့နော်ဒါတော့မှကျွန်တော်တို့ဒီကောက်ပွဲဆိုတာကဟောအမေရိကန်သမားကြီးကောက်ပွဲလို့ဟောပြောရင်အမေရိကန်သမားကြီးကောက်ပွဲက60မှာအာကိုယ့်ရဲ့မဲကဟိုကောက်ပွဲမဲဆန္ဒတစ်ခုဆိုတော့60မှာဖြစ်နိုင်ကြလားအခုလက်ရှိကကျွန်တော်တို့ကပေါင်းဆက်စနစ်ဖြစ်တဲ့အခါကျတော့ကိုယ်စလေလောင်းနေဟိုမြေအကူစလေလောင်းနေမှာသမရပြတင်မဝတာဟာလာဒီနိုင်ငံတော်တိုင်းမင်းငန်းတင်မြဝတာစသဖြင့်အဲ့ဒါမျိုးဖြစ်တဲ့အခါကျတော့ဖြစ်နိုင်ကြမ်းကအရင်မြင်ပါတယ်ကိုယ့်ရဲ့လက်ဆက်လိုက်ရဲ့တီရောက်မှုအဲ့ဒီအခါကျတော့ကိုကဘာဖြစ်လို့မကြိုးစားပါလဲเนาะဟဲ့လားအဲ့တော့မဲပေးခြင်းအပြင်ကိုယ်တိုင်ရဲ့ကြိုက်မြင့်တဲ့အကျိုးတွေကိုဖြစ်စေခြင်းနဲ့အကြောင်းများတွေကိုဖြစ်စေခြင်းနဲ့လူတွေကိုပေးလို့ရတယ်။ဟုတ်ပြီ။ဒါတော့ဒီမဲမပေးနဲ့စိတ်ပြတဲ့လူတွေစိတ်ပြတဲ့လူတွေအဲသူတို့ပြောသလိုပေါ့ဟာကျွန်တော်တို့ပေးခြင်းပြာတစ်ခုမှမဘူးအမုန်းတရားတွေနဲ့ပဲပြောနေကြတယ်။အဲ့လိုမျိုးအခါမှာကျွန်တော်မှအဲ့ဒါအတွက်ဖြည့်ရှင်ချက်ရှိပါတယ်။ဒါမြန်မာပြည်မဟုတ်ပါဘူးတခြားသောနိုင်ငံတွေမှာလည်းရှိပါတယ်။အဲ့ဒါကဘာလဲဆိုတော့မဲတော့သွားထည့်တယ်သို့တော့ခင်ဗျားကမဲမှာဟေ့ဒီရွက်ောက်ကဲမှာကျွန်တော်တို့တိုက်နှစ်တက်တဲ့ကိုယ်စလေလောက်မတွေ့ပါကြီးထားခဲ့လို့ရပါတယ်ကျွန်တော်တိုက်နှစ်တက်တဲ့အမတ်လောက်မတွေ့ပါစသဖြင့်သူကပေးထားခဲ့ခြင်းအားဖြင့်ကိုယ့်ရဲ့စန္ဒာကိုသိပါသိစီဘာကြောင့်မဲမပြီးဘူးဆိုတာပြတ်ဟိုပြောရရင်တော့စန္ဒာပြတဲ့မျိုးပဲအဲဒါပေမဲ့ကမဲမပီးတာက ပါဘူးသွားပြီးတော့အားပေးလဲဆိုတော့ဒီမိုကရေစီကိုစောက်ယူပါပြီဒီတိုင်းမှာအာသာသူတို့ဘာပဲလုပ်လို့ငါတော့အိမ်မှာပဲအိမ်နေမဲ့ဟိုငါလုံးဆရာကြောင်းကိုခုမှမရှိဘူးအဲ့ဒါလို့နေမဲ့စာကိုယ့်ရဲ့စံနာကိုထုတ်ဖော်ခြင်းအပြင်နောက်မှာအပြောင်းအလဲတွေကိုပို့ပြီးတော့ဖြစ်လာနိုင်ကြပါတယ်အဲ့တော့မဲတော့ဟွာချဲဘူးလို့အပ်ပါတယ်လို့ကျွန်တော်ကတော့အဲ့လို
ဒီမိုကရေစီရောရွေးကောက်ပွဲရောဆိုတာကမတူညီတာတွေ၊ကွဲပြားချက်တွေ၊ဒါတွေကိုရှောင်လို့မရပါဘူး။ပေါ်လာမှာပါ။သူ့နိုင်မှု၊ကိုယ်နိုင်မှု၊အပြန်အလှန်ဝေဖန်ပြစ်တင်တာတွေလည်းရှိမှာပါပဲ။ဒီညမှာကိုထွန်းလင်းထက်ကိုမေးကြပါလေ။ဒါလိုမျိုးအပြန်အလှန်ဝေဖန်ထောက်ပြပြောဆိုတာတွေကိုလက်မခံနိုင်တာလား။ဒါမှမဟုတ်တကယ်ပဲဒီပါတီအချင်းချင်းဝေဖန်နေတာတွေကအပြုသဘောထက်သူတို့ချင်းချင်းတိုက် ကိုထွန်းလင်းထက်တို့ကဒီမိုကရေစီအလေးထားနဲ့ပတ်သက်လို့ဘယ်လိုယူဆလဲဗျာ
ဟုတ်ကဲ့မအဲ့ဒီအဲ့လိုကသဘောတူပါခင်ဗျာကျွန်တော်ပြောတဲ့ဒီအမုန်းစကားပေါ်မှာအခြေခံတာ sorry ဟာအမုန်းတိကမှာအခြေခံတာတွေဘက်ပေါ်အခြေခံတယ်ဆိုတာကျွန်တော်တို့ရွေးကောက်ပွဲကာလကိုဆိုလိုတာမဟုတ်ပါဘူးဒါခင်ဗျာကျွန်တော်ဒီဟိုနားနဲ့ပဲဖြစ်ဆိုနေဒီနိုင်ငံရေးအချင်းချင်းကာလကိုချုပ်ပြီးပြောတာပါခင်ဗျာရွေးကောက်ပွဲကာလပေါ်မှာတော့ဟိုဒီလေးဖြစ်တာတွေကိုကျွန်တော်တို့ဒီဟိုမတူညီတာတွေကိုတော့ပြန်လည်အဲ့လိုမျိုးအနိုင်ရဖို့တို့ဟုတ်ကဲ့ပြောရနားရပါခင်ဗျာ
ဟုတ်ကဲ့အဲ့တော့ကိုထွန်းလင်းတက်ကနိုင်ငံရေးအခြေအနေပေါ်ကိုစိတ်ပြတ်သွားတဲ့ဆိုတဲ့သဘောပြပေါ့အဲ့တော့ဂျေကော့ပွဲရင်းနဲ့ပတ်သက်လို့ကောကိုထွန်းလင်းတက်ကဘယ်လိုမြင်လဲဘယ်လိုယူဆထားလဲ
ဟုတ်ဂျေကော့ပွဲရင်းနဲ့ပတ်သက်ပြီးကျွန်တော်အကောင်းမြင်ပါတယ်ခင်ဗျာဟိုတော့အဲကျွန်တော်အနေနဲ့ဒီမမပေးဝါရကိုထူထောင်နေတာမျိုးလဲမဟုတ်ပါဘူးခင်ဗျာကျွန်တော်ဟိုလက်ရှိအခြေအနေမှာကဘယ်လိုလဲဆိုတော့ဒီစည်းကြောင်းအစ်တကူစနေတယ်ဒီမှာမိုက်တိုက်တွေတိုက်တွေပဲမျောပါလားသေးတယ်အနေဒါဖြစ်နေပဲနောက်ပြီးကျတော့ရေးမကြည့်သေးဘူးပေါ့ကွာရေးကြည့်ရဲ့ချိန်မှာကျွန်တော်တို့မဲပေးမှာပေါ့နော်နောက်တစ်ခါကျတော့ကျွန်တော်တို့ခံစားရတာပါလဲဆိုတော့ကျတော့ဒီပက်ကန်အကျူတွေနဲ့စော့နေတဲ့ကစားပိုင်းတွေကိုကျွန်တော်တို့ပက်ကန်အစ်စ်နဲ့ဝင်မစော့ကျင်သေးဘူးလို့ကျွန်တော်တို့ခံစားရတယ်နောက်တစ်ခါကျတော့ပါလဲဆိုတော့ကျွန်တော်ဒီဟိုမုံကြိုက်တွေနဲ့အတိုင်းဆိုင်နေတဲ့ဓာတ်တွေကိုကျွန်တော်ဝင်မတိုးကျင်ဘူးဟိုကျွန်တော်တို့သိကြတယ်ဟိုမုံတရားတွေကြောင့်ကောင်းတဲ့အကြောင်းလေးပဲကိုရောက်လာမယ်လို့ကျွန်တော်တို့မခံစားရသေးဘူးပေ
ါ့နော်ဟုတ်ဒါကတော့ဘဲသွားမပြေးချင်ဘူးဆိုတော့ကိုထွန်းနဲ့ထက်တူရဲ့စိုးရင်ချက်တွေခံစားချက်အမြင်တွေဖြစ်ပါတယ်ကျွန်တော်နားလည်တော့တော့သူတို့အနေနဲ့လက်တလုံးနိုင်ငံရေးခင်းချင်းကိုမချိနှက်ဘူးလက်မခံနိုင်ဘူးဒါပေမဲ့အပြောင်းလဲလဲသူတို့ဘက်ကသူတို့အနေနဲ့ပေါ့မလုံနိုင်ဘူးဒီအတွက်နိုင်ငံရေးကနေတော့ခက်ခွာခွာနေမယ်ဆိုတဲ့သဘောတော့ဖြစ်နေပါတယ်ကိုစိန်ဝင်းဒါနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲခင်ဗျာဗာများတုံ့ပြန်ပြောချင်ပါလဲ
ဒီမဲပေးဖို့ပါလို့အပ်ပါတယ်เนาะမဲပေးခြင်းအားဖြင့်ကိုလိုချင်တဲ့အကြောင်းအရာတွေဥပမာအားဖြင့်လာလုံးလာတာတို့မလားအနေလုံးလာတာတို့သိချင်တာလားမြို့မြိုင်းမိုင်းနေပေါ်ထုတ်ချင်သိချင်တာလားကြောင်းစရာတွေပူတိုးသိချင်တာစသဖြင့်အဲဘုရားနေပြီးတော့ကိုယ့်ရဲ့အဆန်းကိုကိုယ်ဆန္ဒကိုသူအများသိအောင်ပို့ပြီးတော့race လုပ်လို့ရတာပေါ့ပို့ပြီးတော့တည်တည်လောင်လောင်ဟိုအတန်တွေထွက်လာအောင်လုပ်လို့ရနိုင်ပါတယ်မပေးချင်တဲ့လူငယ်တွေရှိကြပေမဲ့ကျွန်တော်တော့အဲ့ဒါကိုအာမပေးဘူးပါဖြစ်လို့လဲဆိုတော့မဲသွားမပေးဘူးဆိုတဲ့ဟိုဟာ तू ကရှုံးပေးလိုက်ပြီးသားဖြစ်သွားတယ်မဲသွားမပေးဘူးဆိုတဲ့ဟိုဟာ तू ကမဲပေးတဲ့စနစ်ကိုမယုံကြည်တာဖြစ်သွားတယ်ဒီမိုကရေစီကိုမယုံကြည်တာဖြစ်သွားဒီမိုကရေစီရဲ့ဒီပေးခြင်းတစ်ခုတည်းကတော့ဒီမိုကရေစီမဟုတ်ဘူးသို့တော့ဒီမိုကရေစီရဲ့ကျန်အင်လက္ခဏာတွေမှာမဲပေးတာပါကအချက်ကြီးတစ်ချက်အနည်းနဲ့ပါပါတယ်ကျွန်တော်တို့ကဒီစစ်အာဏာရှင်စနစ်ပဲဖြစ်ဖြစ်ဟလာဒီတပါတီအာဏာရှင်စနစ်ပဲဖြစ်ဖြစ်မဲတွေအတူကြီးတာတွေမလူကြီးငယ်လို့ဟိုရနေပြီးတော့တောင်းဆိုမှုတွေအစ်စ်တွေဟဲ့တို့မဲပေးခွင့်ရအောင်လုပ်ကြမယ်လုပ်ကြမယ်ဆိုတော့နိုင်ငံရေးစနစ်တွေပေါ်ပြီးကမှာဘာဖြစ်လို့ဟိုမဲမပေးတာလေပေါ့နော်အဲ့တော့မဲပေးဖို့ကတော့လိုအပ်ပါတယ်မဲမထည့်ကြည့်တဲ့အလေးချင်းကိုဟိုမပေးသိချင်ဘူးဘယ်လို no book campaign ဆိုတာကိုကျွန်တော်တော့မပေါ်မကြပါဘူ
းဟုတ်ကဲ့ဒါပေမဲ့ကျွန်တော်တခုကိုစင်းကိုမေးချင်တာကတချို့အယူဆတွေရှိပါတယ်ရွေးကောက်ပွဲမှာမဲမပေးခွင့်ရလေကိုယ့်ရဲ့အခွင့်အရေးတခုအနေနဲ့သုံးနှုံးလာပြီးပြောဆိုတာရှိပါတယ်ဒါကအချို့နိုင်ငံကြီးတွေမှာဆိုရှင်ပြောမယ်ဆိုရင်နိုင်ငံကြီးတွေမှာဆိုချို့မဲကိုသွားမပြေးတဲ့လူတွေတော်များရှိပါတယ်ဒါနဲ့ပတ်သက်လို့ဟော
ဟုတ်ပါတယ်အဲ့ဒီလိုမျိုးဟိုဆွေးနွေးချက်တွေရှိပါတယ်အဲဒါကလည်း right တစ်ခုအနေနဲ့ပေါ့ဒါပေမဲ့ကျွန်တော်အဲ့ဒါကို right ခု လို့ လက်မခံဘူး ကျွန်တော်ကတော့ အဲ့ဒါက ဘာလဲ ဆိုတော့ psychologically အရာ သူက ကိုယ့်ကိုယ်ကိုပဲ ကိုယ်စိတ်ဝင်စားတယ် ကိုယ့်အကြောင်းအရာ ကိုယ့်အတ္တကိုပဲ ကိုယ်စိတ်ဝင်စားတဲ့ အဲ ဖြစ်ပျက်လို့ပဲမြင်ပါတယ် အဲ ကျွန်တော်တို့မဲခဲ့တာမှာ အတ္တ ဟာခိုင်လုံတဲ့အယူဆတွေရှိပါတယ် မဲခဲ့တဲ့မှာ အကြောင်းတရားတွေရှိပါတယ် တချို့ကတော့ မဲခဲ့တဲ့နေရာမှာသူရဲ့အလေးထားသူကလိုလိုလိုရှင်မဲ့အဲလုတ်လိုက်တာအတိတ်တော့လေးလေးနဲ့နဲ့မထဲဟိုမစင်းမလိုက်ဘူးဆိုတော့ဒါပေမဲ့တချို့ကကြတော့ဟောတခြားသူရဲ့ social pressure တခြားသူကနေဟေ့မဲပြီးတာကောင်းတယ်ဒါကအာပြည်သူဟိုနိုင်ငံသားတယောက်ရဲ့တာဝန်သွားခဲ့ဆိုလို့သွားဒါပေမဲ့တချို့ကကြတော့ကိုပေးကျင်နေယူကရှုံးမယ်ဆိုတာသိတယ်တခါကျရင်ကျွန်တော်တို့ယူကောက်ပွဲတွေမှာဒီကိုပေးလိုက်တဲ့လူသုံးနိုင်တယ်ဆိုတာသိတယ်သူအများကျဆိုသွားကြိုက်နေတာအကြီးတက်တမျိုးဆိုတာသိတယ်ဒါပေမဲ့ဟေ့ငါဆန္ဒနဲ့ငါပေးတာအဲ့ဘယ်တော့ခါမှနောက်မလာမရအဲ့လိုမဟုတ်ပဲနဲ့မဲမပေးလိုက်ပဲနဲ့ကြံနေပြီးတော့ तू ကအာမဲမပေးပဲနဲ့တူဖြစ်သိချင်တဲ့ရလက်မဟုတ်လို့ရှိရင်နောက်ကြရတယ်အော်ငါပေးလိုက်ကျွန်တော်တို့မဲဒီကြံကြည့်တဲ့ခါကြလို့ကြည့်ရင်မဲတိုင်းမဲတိုင်းကအပြတ်တ်မဟုတ်ပါဘူးမဲကဏ္ဍနယ်တွေမှာအတချို့မဲကဏ္ဍတွေနေမှာစေကဏ္ဍမဲกว่าတယ်တချို့မဲကဏ္ဍနယ်မှာဇာကဏ္ဍမဲกว่าတယ်အဲ့တော့ဒီမိုကရေစီမှာမဲပေးခြင်းဆိုတာ communal အပိုင်းဝိုင်းနဲ့လုပ်တာပါ individual မဟုတ်ပါဘူးသတိပုဂ္ဂလမဟုတ်ပါဘူးအဲကျွန်တော်တို့ကသတိပုဂ္ဂလတွေကနွားနုကြည်ရောတဲ့ဆိုကြည်ရောတဲ့ဆိုတဲ့ဇာကန်းလို့ပေါ့ငါတယောက်ထဲဒါလုလိုက်လို့ဘာမှမဖြစ်သွားပါဘူးဆိုရဲဟာတွင်းလို့တော့မဖြစ်ပါဘူးငါလိုလူတွေအများကြီးဖြစ်လာမယ်အဲ့တော့ကိုကတကယ်သာဂျုံကြည့်မှုကြည့်တယ်ဆိုရင်ဖြတ်ပြီးအခုနိုင်ငံရေးအခြေအနေကြီးကအပြောင်းလဲမဖော်ဆောင်နိုင်ဘူးတကယ်တော့ပြည်သူတွေရဲ့လိုအပ်ချက်ကိုမပေးနိုင်ဘူးဆိုရင်မဲချဲ့ပြီးတော့ပြည်သူတွေရဲ့လိုအပ်ချက်ကတော့ဟေ့ဒါပဲခင်ဗျားတို့ဒါတွေကိုလိုက်လုပ်ပါဆိုတဲ့သတင်းစကားပါဖို့လိုအပ်ပါတယ်
ကိုထုံးတဲ့ကူဒီနေရာမှာကျွန်တော်နည်းနည်းမေးချင်ပါတယ်ကိုစိဝင်းပြောသားတာတွေလည်းကြားမိမယ်ထင်ပါတယ်တဲချာကမဲတပြားစုလို့ယူကောက်ဖွဲရမဲတွေကိုလူတွေကတမှုထားကြပါတယ်ဒါကနိုင်ငံသားတူဦးရဲ့တာဝန်လည်းဖြစ်တယ်လူဖွဲ့စည်းမှဒါတွေကိုမရှောင်သင့်ဘူးဆိုတဲ့အမြင်လည်းရှိကြပါတယ်ဒါနဲ့ပတ်သက်လို့ဘယ်လိုတုံ့ပြန်ပြောချင်ပါလဲဗျအ
ေးယူကောက်ဖွဲအပေါ်မှာအစိုးမြင်တယ်အစိုးမြင်ကိုဝါဒီတော့မဟုတ်ပါဘူးခင်ဗျကျွန်တော်ယူကောက်ဖွဲကိုယူကောက်ဖွဲကိုမဲမပေးရေးဝါဒါတစ်ခုထူထောင်နေတာထူထောင်တာမလည်းမဟုတ်ပါဘူးကျွန်တော်ဒီကိုအရင်နောက်နေတဲ့အချိန်မျိုးလို့ကျွန်တော်တို့ကမဲဟိုအရေးကြီးတာကကျွန်တော်တို့ကဟိုပြီးမှာခင
်ဗျကိုထွင်းထက်ဘက်ကအတန်ကကြီးကြီးလေးလေးမရှိတာခွင့်လို့နားဆက်ပြီးပါခင်ဗျကျွန်တော်ခုနောက်ဆုံးကိုစိန်ဝင်းကိုပဲမိကြပါတယ်ပြီးတဲ့2015ရွေးကောက်ပွဲကာလတုန်းကအဲကျွန်တော်လည်းမြန်မာပြည်မှာသတင်းယူဖို့ရောက်နေပါတယ်အရင်ရွေးကောက်ပွဲတွေမှာတွေ့မိကြုံဘူးတဲ့သူတွေကိုကျွန်တော်မိခဲ့ဥပါတယ်သူတို့တွေ့ကြုံရဆိုရင်တော့2015ခုနှစ်ရွေးကောက်ပွဲဟာလူတွေကအရန်ကိုတက်ကြွတယ်ဒီ1990ရွက်ကောက်ပွဲလိုပဲရက်ကွက်ဒီမှာလူတွေတော်များများမဲထွက်ပြီးကြတယ်လူတွေကအပြောင်းလဲကိုလည်းလိုချင်ပါတယ်မနေ့ကလေးကမဲုံတွေမှာတန်းစီဆောက်ပြီးတော့မဲပေးကြပါတယ်ဒါကထူးခြားချက်ပါတကယ်လည်းပဲ NLD ပါတီကအာတောင်ပြူကမ်းပြူပေါ့တောင်ပြူကမ်းပြူအပြတ်သက်ကိုနိုင်ရခဲ့ပါတယ်အခုဒါက9နှစ်ကြာခဲ့ပါပြီအပြောင်းလဲကိုအားမရတဲ့အတန်တွေလည်းကြားလာရပါတယ်အခုဒီလာမယ့်2020ရွက်ကောက်ပွဲမှာတော့မဲပေးမှုအခြေအနေကဘယ်လိုရှိမလဲအရင်2015လောက်လူတွေထွက်လာကြမလားကိုစိုးရုံးဘယ်လိုယူဆထားလဲဗ
ျဟုတ်ကဲ့2020ရွေးကောက်ပွဲကမဲထဲတဲ့လူအကြီးအတွက်ကဟိုဗုဒ္ဓတန်းဆောက်ပေါ့နော်ဒီမဲပေးမဲ့လူအကြီးအတွက်ကပိုနေသွားနိုင်ပါတယ်အဲအဲ့ဒါကောင်းတဲ့လက္ခဏာတော့မဟုတ်ပါဘူးဒါပေမဲ့ကျွန်တော်အမြင်ကတော့သာသူတွေသဘောတူချင်မှတူမှုနဲ့ဒီ2020ရွေးကောက်ပွဲအနေထားကမဲပေးသူတွေအတွက်အခွင့်အလမ်းပိုးလာပါတယ်အခွင့်အလမ်းဆိုတာဘာလဲဆိုတော့ပါတီတွေရှင်ပြိုင်တဲ့ပါတီတွေပိုးလာတယ်2015တုန်းကရှင်းပါတယ်အဲဒီအရင်အဲအာဏာရအစိုးရအဲအတိုက်ခံဒီဟာကိုပဲလာတာအခုကကြတော့ပိုပြီးတော့နောက်လူကိုမကြည့်နဲ့ပါတီကိုကြည့်ဆိုတာနေပြီးတော့လူကိုကြည့်ဆိုတဲ့ဟာဝင်လာတယ်အတွေးတွေဝင်လာနောက်ပြီးတော့issue တွေပေါ့အကြောင်းအရာတွေပေါ့မဟုတ်လူတွေကအာယုံဆိုင်မှုအများကြီးတော့မဟုတ်သေးဘူးသို့တော့ပိုလာတယ်နောက်ရှင်ပြိုင်တဲ့ပါတီတွေလည်းပိုလာတယ်အဲအဲ့ဒီအခါကျတော့ကျွန်တော်ကမဲပေးသူချီးတဲ့လူကျွန်တော်မှမိချက်စရာတွေပိုလာအဲ့တော့ပိုပြီးအခွင့်အလမ်းများတယ်ကျွန်တော်ကတော့ပိုပြီးတော့ မဲပေးတာကိုပို့လုတ်စေချင်ပါတယ်အဲ့ဒီလိုနေရာမျိုးမှာလူများကောင်းတိုင်းကောင်းနေရာမတူပါဘူးကိုယုံကြည်ချက်နဲ့ကိုယ့်ဘက်ကိုသိသာရွေးချယ်ပြီးတော့အဲ့ဒီလူဟိုကိုဖြစ်စေချင်တဲ့ကိုယ်စလဲကိုယ်စလဲလောက်ဒါမှမဟုတ်နောက်ဆုံးကိုဖြစ်စေချင်တဲ့ကိုယ်စလဲလောက်ကကိုဖြစ်စေချင်တဲ့အကြောင်းအရာတွေကိုမလုပ်သေးဘူးဆိုရင်တော့မှသူတို့တွေကိုခင်ဗျားတို့တော့ဒါရီလုတ်ပါဆိုတဲ့အဲဟိုကပိမာပါဝင်ဆောင်ရွက်တာတွေသူတို့နှိုးစော်တာတွေသာသမီအဲ့လိုမျိုးလုံးတင်ပါတယ်အဲ့ဒါကနိုင်ငံသားတယောက်ရဲ့တာဝန်ပါအာတော့ဒါကကျွန်တော်ဖြစ်စေချင်တာပါ2020ယူကော့ပွဲအနေထားလက်ရှိတိုင်းတာတွားမယ်ဆိုရင်တော့ယူကော့ပွဲကိုမဲချဲမယ်လူကတော့ရောနိုင်ပါတယ်ဒါပေမဲ့မဲချဲတဲ့သူရောလို့ဂျာလက်အကောင်မထွက်ပါဘူးဒါတော့ဟိုပါတီတွေကသူ့ပါတီအင်အားအင်းအားနဲ့ပဲအဲ့ဒီအဆုံးဖြတ်ဖြစ်သွားမှာ ਉ အဲ့တော့မဲများများထည့်ပြီးတော့ကိုယုံကြည်တဲ့ကိုစလဲလောက်ကိုယုံကြည်တဲ့နိုင်ငံရေးဝါဒကိုယုံကြည်တဲ့အကြောင်းအရာတွေနဲ့ဆက်ဆက်ပြီးတော့မဲထည့်ခြင်းသာလျှင်တိုင်းပြည်ကိုပုံအားကောင်းတဲ့ဒီမိုကရေစီတိုင်းပြည်ကိုပို့ပြီးတော့ဒီကက်ပို့ကောင်းတဲ့နိုင်ငံတစ်ခုကိုသုံးပို့နိုင်မှာဖြစ်ပါလေဗျာ
ဒါကတော့လာမယ့်2015ခုနှစ်ရွေးကောက်ပွဲနဲ့ပတ်သက်လို့မဲပီးရေးမဲမပီးရေးအငင်းပွားမှုပေါ်မှာအယူဆတွေတည်နေအောင်လို့ VUE ကနေပြီးတော့ဆက်သွယ်မြင်များခဲ့တာဖြစ်ပါတယ်ရွေးကောက်ပွဲကပဲအပြောင်းအလဲတွေအတွက်ကိုယ့်ရဲ့လူဖွဲ့စည်းအတွက်ကိုယ့်နိုင်ငံအတွက်အသေးစားကမဲတပြားဖြစ်တယ်ဆိုတာကတော့အများပြည်သူလက်ခံထားကြတဲ့ကိစ္စပါဒီကြားထဲကမှဘာကြောင့်မဲမပီးဖို့ပြောဆိုလို့ရှာမှုတွေဖြစ်လာတယ်လဲဆိုတာကိုသိနိုင်ဖို့မြင်များခဲ့တာဖြစ်ပါတယ်လက်ခံဖြေကြားခဲ့တဲ့ Global Community ကကိုထွန်းလင်းထက်ကိုရောတော့တုံးသက်ဆွေးနွေးပြီးတဲ့ဇင်းစားဆရာကုစင်ဝင်းကိုပါအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်တားညစ်ဦးပါ